ဆိုက်ကလုန်းမုန်တိုင်းဘော်ဘယ်ဝင်ရောက်တိုက်ခတ်နေတဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေရဲ့ကမ်းရိုးတန်းတွေမှာတနင်္ဂနွေနေ့မှာတော့အနည်းဆုံးလူ73ဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါတယ်တနာကြီးလေတိုင်နှုန်း120ကီလိုမီတာကျော်ကနေအမြင့်ဆုံး130ကီလိုမီတာကျော်အထိပြင်းအားရှိတဲ့ဆိုက်ကလုန်းဘော်ဘယ်ကဘင်္ဂလားဒေ့ရှ်အနောက်တောင်ပိုင်းကမ်းရိုးတန်းဒေသကိုဝင်ရောက်လာချိန်မှာတော့အာရော့လာခဲ့ပါတယ်နိုင်ငံတော်မှာတော့မိုးအဆက်မပြတ်ရွာသွန်းနေပါတယ်နောက်12နာရီအထိ၅ဖန်သမားတွေပင်လယ်မထွက်ကြဘူးလဲအာဏာပိုင်တို့ကသတိပေးထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကုံပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဒေသကလူပေါင်း2တန်းနီးပါးမုန်တိုင်းပေးကြိုတင်ကောက်ွယ်တဲ့အနေနဲ့ဆိုင်ကလုန်းမုန်တိုင်းရှောင်အဆောက်အုံတွေမှာခိုလုံခဲ့ကြပါတယ်ဘင်္ဂလားပင်လယ်အော်အတွင်းဆိုင်ကလုန်းမုန်တိုင်းရာသီကအေဘီလာကနေဒီဇင်ဘာလအထိကြာမြင့်ပါတယ်ဒါပေမဲ့လည်းဘေးလွရာခိုလုံရေးအတွက်တွန်းမြင့်ဆောင်ရွက်ခဲ့တာကြောင့်ဒီဘက်နှစ်ပိုင်းတွင်မှာတော့အသေးအပြောက်ကျဆင်းခဲ့ပါတယ်ရှင်